နိုင်ငံတော်ဝန်ဒေတာအများအပြားမှလည်းအတန်တိတ်တဲ့ဆင်နွှဲနေကြတဲ့အထက်မှာမကွေးကလေးနဲ့မူဆယ်မြို့တွေလည်းပါဝင်ပါတယ်။တက်ဆိုင်ရာဒေတာအာဏာပိုင်တွေကချိန်ချောက်ဖိအားပေးနေတဲ့ဂျာဂါပဲအတန်တိတ်တဲ့ဘိတ်မှာပါဝင်ခဲ့ကြတယ်လို့ဒေတာခန့်တွေကပြောပါတယ်။ဒီအကြောင်းရင်ုံကလာတဲ့တရင်ကတော့မှတ်ခွာညွှန်ကတင်ပြထားပါတယ်။
ဒီကနေ့မနေ့စေနာရီကနေညနေ၄နာရီထိအတန်တိတ်တဲ့ဘိတ်ဆင်နွှဲဖို့လှုံ့ဆော်ထားတာကြောင့်ဒီနေ့မှာဈေးတွေဆိုင်တွေမပိတ်ဖို့ပိတ်ရင်အေးအေးယူမယ်လို့စစ်ကောင်စီကနိုင်ငံတော်ဝန်ဒေတာအတော်များများမှမနေ့ကစစ်ကားတွေနဲ့လှည့်လည်ကြေညာခဲ့ပါတယ်။မကွေးမြို့မှာတော့တမျိုးလုံးကစိုင်းပိုင်ရှင်တွေအကုန်လုံးကိုအစည်းအဝေးမတက်မနေရခေါ်ယူပြီးအတန်တိတ်တဲ့ဘိတ်မှာလုံးဝမပါဝင်ဖို့လက်
ကျွန်တော်ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ူရှိရပေါ့ဗျာ။နှစ်ဖေးဆိုင်ကြီးကတော့သူတို့ကဖွင့်ထားတယ်။သူတို့ကသူတို့ကဘာမှမပြောဘူး။တန်နိုင်ရတဲ့ယနေ့ဒီနေ့ရှိ။အဲ့ဒါကလည်းသူဒီစစ်ကောင်စီရဲ့ဖိအားကြောင့်ပေါ့။
မကွေးမြို့မှာပိတ်ထားတဲ့ဆိုင်တွေကိုနေ့လယ်ပိုင်းလောက်မှစစ်တပ်ကထုရိုက်ဖျက်ဆီးတာမျိုးတွေလုပ်ခဲ့တယ်လို့အဲ့ဒီဒေသခံကပဲပြောပါတယ
်။12နာရီနေ့လယ်12နာရီကျော်မှာအဓိကကြားတဲ့ပြည်သူရလမ်းမကြီးမှာရှိတဲ့ဆိုင်ငန်းတွေကို6တောက်ဒီနယ်ကန်ဈေးဆိုင်ငန်းတွေကိုပိတ်ရကောင်းမလားဆိုပြီးပြည်သူတွေရှာတယ်ရန်ကားတယ်စစ်သားနဲ့ဖေရုံးနဲ့ပေါင်းပြီးတော့80နီးပါးတော့ရှိတယ်။အဲ80ကျော်တော့ရှိတယ်။အဲ့ဒါပြည်သူရလမ်းအခက်ကပြည်လမ်းအဒီလမ်းဘက်ဒီမှာပိတ်ထားတဲ့ဆိုင်တွေတို့များများကိုသူတို့ကကျင်းကြောင်မှုတွေလုပ်တယ်၊စောက်တွေနဲ့ကြံနေပြီးတော့ဇုတ်ဖွင့်ခိုင်းတာတွေလုပ်တယ်ခင်ဗျာ။ဆိုင်ရှင်ကြီးကဆိုင်ကြီးကိုပိတ်ပြီးတော့ရှောင်သွားတဲ့အတွက်သူတို့တွေပြန်ပြီးတော့နောက်ပြန်ခဲ့ပါတယ်ခင်ဗျာ
။မူဆယ်မြို့မှာလည်းဆိုင်တွေမပိတ်ဖို့ကြာသာပရိနေမှာစစ်တပ်ကချင်းချောက်ပြောဆိုခဲ့ပေမဲ့ဒီကနေ့မှာတော့ဆိုင်တွေအလုံးပိတ်ပြီးလမ်းတွေပေါ်လူတွေလုံးဝမထွက်ကြဘဲတိတ်ဆိတ်ချင်းတပိတ်မှပါဝင်ခဲ့ကြပါတယ်။ဆိုင်တွေပိတ်ရင်စီပင်ဥပဒေအရအေးအေးယူမယ်ဆိုပြီးချင်းချောက်ခဲ့တဲ့မူဆယ်မြို့စီပင်ရုံးမှာဒီကနေ့နေ့လယ်လောက်ကပောက်ကွဲမှုတစ်ခုဖြစ်ခဲ့တယ်လို့မူဆယ်ဒေသခံကိုအောင်နိုင်သူက BOA ကိုပြောပါတယ
်။ဘုံပောက်ကွဲရတော့မှန်တယ်။ဒီကအကန့်ပောက်ကွဲရေးခွဲကြီးကသူတို့လုပ်ခဲ့လုံဆောင်တယ်လို့ကျွန်တော်တို့သိရတယ်ဗျ။ဟာဒီနာတင်ကတော့ကျွန်တော်တို့ဒီဆက်သွားတော့ကျွန်တော်တို့အင်တက်ကနေကြားလိုက်တယ်။မနေ့ကအပြင်ဟိုမပြီးလို့ဒီမနက်ပေါ့ဒီမနက်ကြီးကိုတော့လိုက်ပြီးတော့အဲ့ဟိုဟာမိုင်းနေပါ ore ဒီကိမဖွင့်ဆိုရင်စီစီဥပဒေနဲ့သူတို့ဆိုင်တလပိတ်သိမ်းရမှာဆိုပြီးတော့ like ore ပေါ့နော်အဲ့ဒီဟာကိုမကျင်းတဲ့လို့ဖောက်ခဲခဲ့တယ်လို့ပြောပါတယ်ဗ
ျစကိုင်းတိုင်းကလေးမြို့မှာလည်းဒီကနေ့တိတ်ဆိတ်ခြင်းတပိတ်ဆင်နွှဲကြပါတယ်တိတ်ဆိတ်ခြင်းတပိတ်မလုပ်ခင်မနေ့အစောပိုင်းကတော့စစ်အာဏာသိမ်းပြီးကလေးကပြက်ရက်မရှိနေ့စဉ်ပုံမှန်စန္ဒပြနေကြစစ်အာဏာရှင်စံကျင်ရေးတပိတ်ချီတက်ပြီးစန္ဒပြခဲ့ကြပါသေးတယ်ဒီကနေ့မှာပုံမှန်နေ့တွေထက်စစ်ကောင်စီကအင်အားအများပြားနဲ့ကလေးမျိုးတွေမှာလုံခြုံရေးယူထားပြီးကင်းလှည့်နေတာတွေရှိတယ်လို့ကလေးမျိုးတပိတ်မှာပါဝင်သူတဦးကပြောပါတယ်။အ
ဲတပိတ်ကလည်းကိုလိုအရင်နေတဲ့တော်ဘောနော်ဒီဆိုင်းတိုင်းကစေနာကြီးဆိုစေနာကြီးတိုင်းကြီးမှာဒီနေ့ကဘာလူခွင့်ရေးနေ့အတွက်ကမ်ပိန်းနေဒီတက်ကမ်ပိန်းနေလုပ်ကြမယ်ဆိုပြီးအားလုံးတိုင်းနေပြီးတော့အဲလုပ်ဖြစ်တော့ဘာနဲ့ခဲရစသည်ကျွန်တော်ကြီးကသူတို့ကင်းလဲတာတော့တော့ရှောက်ရှိရပေါ့။တာဟန်းတဲ့ကန်းခံရတဲ့ရေ။နောက်ကလေးမျိုးစကလည်းဖုန်းကြောင်းတဲ့ဒီမှာသူတို့ကားတွေနဲ့တော့တော့ဆက်နေတယ်မှလည်းနေနေရှိရပေါ့။ဒီဆိုင်ကစတိုက်ကိုကိုပြီးတော့ဉာဏ်တက်ဆန်းလာပါများဆိုရင်လည်းခါတိုင်းထက်တော့ကျွန်တော်ကြီးကိုပိုကတ်တယ်။ဒါလူလူအားလုံးကဒီအချိန်မှာပါလို့နော်။ဒီစစ်ကောင်စီကနေဒီမှာအကျန်းဖက်ဖန်တီနေဆက်ကပ်ဆက်နေလို့ပါဒီလူကြီးကသူတို့ရဲ့ဆန္ဒမျိုးမမဘုံမှာကိုယ်နဲ့တုတ်ဆော်လို့မရတော့ဒါအားလုံးကဒီရတဲ့မိနေပါဝင်ကြတာပေါ့နော်ဒီလူစုတရားလုံးကစိတ်ကောင်းစီကိုမလိုတာဘူးဒီဒီမိုကရေစီကိုဘယ်လောက်ညှိနှိုင်းလာလဲဆိုတာပြတ်သားတဲ့အရာတစ်ခုလို့ပဲခေါ်တော့ဉာဏ်နဲ့ပေါ့နော
်ဒီတိတ်ဆိတ်ခြင်းတပိတ်ကိုနေပြည်တော်မုံရွာမိတ်တီလာပြင်ဦးလွေမြကျင်းနာပမော်ပူတာအိုတီဘောလာရှုကတာဟိုပင်ဖအံတဝဲမြောင်းမြမဥပင်နတ်မောက်ပခုတ်ကူစတဲ့နိုင်ငံတော်ဝန်ကမြို့အသီးသီးမှာလုခဲ့ကြပါတယ်တိတ်ဆိတ်ခြင်းတပိတ်ပြီးဆုံးချိန်ညနေ၄နာရီနောက်ပိုင်းမှာတော့တပိတ်မှာပါဝင်တဲ့မြို့တွေမှာဈေးဆိုင်ကမ်းတွေအလုံးပြန်ပွင့်ပြီးလူတွေလမ်းပေါ်ပြန်ထွက်လာပြီးတော့ပုံမှန်တိုင်းပဲသွားလာလှုပ်ရှားနေကြပါတယ်ရှင်